နှစ်ဆယ်အီဘီလ20ရင်းနှစ်မှာကျန်ရောက်မဲ့မြေကမ္ဘာနေ့အတွက်နိုင်ငံရင်းနဲ့ပြည်သူလှုပ်ရှားမှုကမ္ဘာလုံးဆိုင်ရာနေမှာနိုင်ငံပေါင်း190နိုင်ငံကလူပေါင်း1000ထောင်ကျော်ပါဝင်လှုပ်ရှားကြောင်းလည်းဆိုခန့်မှန်းထားပါတယ်။2019ခုနှစ်မြေကမ္ဘာနေ့အထိမှတ်ခြင်းနဲ့ပြည်သူတွေဘက်ကချီးတက်ပွဲတွေတက်ပင်ဆက်ပြောရာတွေမျိုးတွေဥယျာဉ်တွေကမ်းခြေတွေနဲ့ရေးသီးရှည်လာတွေမှာတာရှင် ကဘာတလောညီကဘာနဲ့လှူရှာမှုကိုဦးဆောင်နေတဲ့အဒီကွန်ရက်ကအခု2019ခုနှစ်ကတော့မျိုးစိတ်များကိုကာကွယ်ကြစို့ဆိုတဲ့စောင်းပုတ်ချမှတ်ထားပါတယ်။လူသားတွေရဲ့လူရဲ့ကြောင့်ဆိုတာကိုအထူးပြုဖော်ပြထားတဲ့စောင်းပုတ်ဟာဆိုရင်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းထောက် Elizabeth Kobach ရဲ့ The Sixth Extinction ဆိုတဲ့စာအုပ်မှာဖော်ပြချက်ကိုတိုက်ရိုက်ချိတ်ဆက်ရယူထားတာလို့ညီကဘာနဲ့ကွန်ရက်ကပြောဆိုထားပါတယ်။အစွန်းလိုက်ပြုံလိုက်ကွဲပြောက်ပြတ်သုံးမှုဟာတဘာဝအလျောက်ဖြစ်တာတဲ့လူတွေရဲ့လှုပ်ရကြောင့်ဖြစ်ရတာလို့ဒီစာအုပ်မှာဖော်ပြထားပါတယ်။တရင်ကောင်းကတော့ကွဲပြောက်ပြတ်သုံးမှုကိုနှေးကွင်းအောင်လုပ်နိုင်နေသေးတာဖြစ်တယ်လို့လည်းရေကဘာနဲ့ကိုရရဲ့ခေါင်းဆောင်ကဗီရီကိုပြောပါတယ်။ချက်ချင်းအေးအေးယူဆောင်ရွက်ဖို့အတွက်စားသုံးသူတွေ၊မဲဆန္ဒရှင်တွေ၊ဆရာတွေ၊ဘာသာရေးခေါင်းဆောင်တွေ၊သိပ္ပံပညာရှင်တွေကကဘာတရာလှုပ်ရှားမှုတရက်ကိုအခုအချိန်မှာတင်းတင်းကြပ်ကြပ်ထဲအတူတူဆောက်ပြီးဆောင်ရွက်ခဲ့မယ်ဆိုရင်တော့ရော့ကြလာနေတဲ့ချင်းချောက်ခံရတဲ့ရှားပါးမျိုးစိတ်တွေကိုပြန်ပြီးတော့ထိမ့်သိမ့်နိုင်မှာဖြစ်တယ်ဆိုညီကဘာနိကွန်ရဲ့အခြေအကျကပြောဆိုတာဖြစ်ပါတယ်ညီကဘာနိဆိုတာကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကိုပို့ပြီးတော့သိရှိလာအောင်ဆောင်ရွက်မှုဖြစ်ပါတယ်1980ခုနှစ်မှာစခဲ့တဲ့ပထမဆုံးသောညီကဘာနိမှာတော့ခေတ်သစ်တဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုကိုစတင်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်သူ30လောက်စုရုံးခဲ့ကြပြီးကမ္ဘာတလောအစိုးရတွေကတော့ညီကမ္ဘာကိုထိမ့်သိမ့်မှုအတွက်မူဝါဒတွေချမှတ်ဥပဒေတွေနဲ့ပြဋ္ဌာန်းခဲ့ကြပါတယ်ရှင်